ဘင်္ဂလားဒေ့ရှ်နိုင်ငံတည်းထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်တဲ့အစီအစဉ်တွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကြားအခုလိုသဘောတူလက်မှတ်ရေးထိုးလိုက်ပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကြားမှာတော့နေရပြန်ရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေကြပါတယ်။ Cox's သတင်းမှာရှိတဲ့ဒုက္ခသည်တချို့ကို Writers Den ဌာနကမေးမြန်းထားတာကိုအခြေခံပြီး Mackin ဖြူထွေးကပြောပြမှာပါ။
ဒီကနေ့လပိုင်းတွေအတွင်းရခိုင်ပြည်နယ်မြောက်ပိုင်းကအစမ်းဖက်ပြိပက္ခတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်6သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့ဒီလိုဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကြားမှာညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်နေကြတာပါဒီကနေ့မှာတော့ဒီဒုက္ခသည်တွေနဲ့ပတ်သက်တဲ့အစီအစဉ်ကိုနှစ်ဖက်တာဝန်ရှိသူတွေသဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေကြားမှာတော့အခုသဘောတူညီချက်ကသူတို့အတွက်ဘေးကင်းလုံခြုံမှုရှိရှိနဲ့အမှန်တကယ်နေရပြန်နိုင်တဲ့အခြေအနေဖြစ်ပါမလားဆိုတာကိုစိုးရိမ်နေကြပါတယ်။ခေါက်ဆက်ပဇာမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းကိုလွန်ခဲ့တဲ့နှစ်လလောက်တုန်းကရောက်လာခဲ့တဲ့ဒုက္ခသည်အမျိုးသမီးနူရာရှာကအခုလိုပြောပါတယ
်အားရပြအာတော့ဝန်တော့တော့လာဒါဒါယူကတော့တင်ဒါကြရရေဒီနူ
မကတော့မြန်မာဆွေရကိုမယုံဘူးကျမအမျိုးသားဆိုရင်မြန်မာပြည်ကနေ၃ချိန်ထွက်ပြေးခဲ့ရဘူးတဲ့ကျမအတွက်ဒါဒုတိယအကြိမ်ထွက်ပြေးလာရတာပါမြမဆွေရကအမြဲတမ်းဒီလိုလုပ်နေတာပါပဲ
ဒုက္ခတဲ့စခန်းကိုရောက်လာတာ15ရက်ပဲရှိသေးတယ်စာလီမူလာကတော့သူတို့အတွက်အမှန်တကယ်အဆင်ပြေမယ်ဆိုရင်တော့မြမနိုင်ငံကိုပြန်မယ်လို့ပြောပါတယ
်အားရတဲ့ဟောအားရမနန်တိုလေဒါရင်ပြန်ရမယ်မနန်ကမနန်သာရရဝင်ကြဟိုရ
ကျွန်တော်တို့တောင်းဆိုချက်တွေအတိုင်းလိုက်ပြောရင်တော့ပြန်ပါပါကျွန်တော်တို့ကိုနိုင်ငံသားအဖြစ်အသိမှတ်ပြုပေးရပါလိမ့်မယ်ကျွန်တော်တို့လက်မြေတွေကိုလည်းပြန်ပေးရပါမယ်
နောက်ထပ်ဒုက္ခသည်တဦးဖြစ်တဲ့အသက်55နှစ်အရွယ်စာယီဟူစိန်ကလည်းအခုလိုပြောပါရယ
်အာရတတာအာရဇန်ဇေနီဇတ်တနံကိုကြည့်တယ်အင်္ဂလန်နီဇတ်တနဂိုရီအာရဇဒီ
ကျွန်တော်တို့နောက်ချက်မပေးဘူးဆိုရင်ပြီးတော့တခြားဗုဒ္ဓဘာသာဝင်တွေလိုတခြားလူမျိုးစုတွေလိုပဲနေထိုင်ခွင့်ရမယ်ဆိုရင်တော့ပြန်ပါမယ်ပညာရေးချင်းရှိတဲ့ကျွန်တော်တို့ရဲ့သားသမီးတွေတခြားသူတွေလိုပဲသူရလောက်ကိုင်းနေမှာလောက်ကိုင်းခွင့်ရကြပါတယ
်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနဲ့နေရပြန်နိုင်ရေးမှာမြန်မာစစ်တပ်ကအနောက်ရှက်ပေးနိုင်တယ်လို့ဆိုပြီးစိုးရိမ်ကြသူတွေလည်းရှိခဲ့တာပါမြန်မာအစိုးရအရာရှိတွေကတော့လူဝတ်တဲ့စရေစရန်ကိစ္စတွေဆောင်ရွက်ပြီးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေပြန်လည်ခေါ်ယူရေးဆောင်ရွက်မယ်လို့ပြောဆိုထားပါတယ်နေရပြန်လာမဲ့ဒုက္ခသည်တွေအနေနဲ့ကိုယ့်ရဲ့နာမည်မိသားစုစရင်းမြန်မာနိုင်ငံမှာနေခဲ့ချိန်တုန်းကနေရလိပ်စာမွေးသက်ကြွက်စားရတွေကိုဖြည့်ဆွက်ရမယ်အပြင်ကိုယ်ဆန္ဒနဲ့ကိုယ်ပြန်လာတာမှန်ကန်ကြောင်းကိုအတည်ပြုရမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မာမုတ်အလီတို့ဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့ဒုက္ခသည်တွေအရေးအစီအစဉ်ထဲမှာတော့ဒုက္ခသည်တွေကိုပြန်လည်လက်ခံရမှာလိုက်နာဆောင်ရွက်ရမယ့်မူပေါင်းတွေမူဝါဒရေးရာအစီအမံတွေပါဝင်တဲ့အကြောင်းနဲ့ဒီမူပေါင်းတွေနဲ့မူဝါဒရေးရာအစီအမံတွေကို1992ခုနှစ်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားရယူခဲ့တဲ့သဘောတူညီချက်တွေအပေါ်မှာအခြေခံထားတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်